BRICS လို့တူခေါ်ခေါ်တဲ့တရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတွေပါဝင်တဲ့၉နိုင်ငံမဟာမိတ်အဖွဲ့အနေနဲ့အမေရိကန်ဒေါ်လာတန်ဖိုးကျဆင်းအောင်လုပ်မယ်ဆိုရင်အဲ့ဒီနိုင်ငံတွေကသွင်းကုန်တွေကိုတရားရာဂိုင်တော့အခွန်တိုးကောက်မယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိန်ချောက်လိုက်ပါတယ်။လက်ရှိ BRICS မဟာမိတ်နိုင်ငံတွေထဲမှာဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်၊တောင်အာဖရိက၊အီဂျစ်၊အီသီယိုးပီးယား၊အီရန်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံတွေပါဝင်ပြီးတော့တူရကီ၊အဇာဘိုင်ဂျန်နဲ့မလေးရှားနိုင်ငံတွေကလည်းအဖွဲ့ဝင်ဖြစ်ရေးလျှောက်ထားကြပါတယ်။တခြားနိုင်ငံအတော်များများကလည်းဒီမဟာမိတ်အဖွဲ့ထဲဝင်ခွင့်ရဖို့အတွက်စိတ်ဝင်စားနေကြတာပါ။ကမ္ဘာလုံးဆိုင်ရာစီးပွားရေးလုပ်ငန်းတွေမှာအမေရိကန်ဒေါ်လာကိုပဲအဓိကထားအသုံးပြုနေရဆဲဖြစ်တာမို့ကမ္ဘာဗန္ဒာရေးစနစ်မှာအမေရိကန်ရဲ့ကြီးစိုးမှုကိုစိတ်ပြတ်တဲ့ဆိုပြီး BRICS နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတချို့ကပြောဆိုထားကြပါတယ်။ဒါကြောင့်ဒီနိုင်ငံတွေအနေနဲ့အမေရိကန်ဒေါ်လာနေရာမှာအစားထိုးအသုံးပြုဖို့BRICS ငွေကြေးသစ်ဖန်တီးတာဒါမှမဟုတ်တခြားငွေကြေးတစ်ခုခုနဲ့အစားထိုးအသုံးပြုတာတွေကိုလုပ်မယ်ဆိုရင်ဒီနိုင်ငံတွေကသွင်းကုန်တွေကိုတရားရဂိုင်တော့အခွန်တိုးကောက်မယ်ဆိုပြီး Trump ကသူ့ကိုယ်ပိုင် Truth Social လူမှုကွန်ရက်စာမျက်နှာကနေတဆင့်သတိပေးလိုက်တာပါပြီးခဲ့တဲ့အောက်တိုဘာလထဲမှာကျင်းပခဲ့တဲ့ BRICS နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ဟာဒေါ်လာကိုလက်နက်တစ်ခုလိုသုံးနေပြီးဒါဟာကြီးမားတဲ့အမှားတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာ့ဗန္ဒာရေးဆက်သွယ်ဆောင်ရွက်မှုတွေမှာအမေရိကန်ဒေါ်လာအစားတခြားငွေကြေးစနစ်တစ်ခုအစားထိုးတည်ဆောက်ဖို့အထူးသဖြင့်ရုရှားကတိုက်တွန်းနေတာလည်းဖြစ်ပါရဲ့ရှင်။